တရုတ်နိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုသာမကနိုင်ငံနဲ့ဆက်မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါကိုဗစ် -19 ရောဂါကာကွယ်ဆေးတွေကူညီနေတယ်လို့ AFP သတင်းတပုတ်မှရေးထားပါတယ်။စစ်ကောင်စီကိုကာကွယ်ဆေးအလုံးကြီး73သန်းပေးပြီးဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုဗစ်ကွာရန်တင်းဌာနတွေအတွေ့ကာကွယ်ဆေးထောင်ပေါင်းများစွာနဲ့စားလုပ်ရေးပစ္စည်းတွေကိုပို့ပေးနေုံသာမကဆေးဘက်ဝန်ထမ်းတွေပါလှုပ်ပြီးကူညီနေတယ်လို့လက်နက်ကိုင်အဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီး AFP ကရေးပါတယ်။တရုတ်ချက်ချင်းဒီအဖွဲ့ဝင်တွေတခါတခါလာပြီးကူကြပေမဲ့ကြာကြာမနေကြတဲ့အကြောင်းနဲ့ခဏလာပြီးပြန်သွားကြတယ်လို့ကချင်လူမျိုးရေးတက်မတော် KIA ပြောခွင့်ရဘူမူကြီးနော်ဘူးက AFP ကိုပြောပါတယ်။ KIA ဌာနချုပ်လိုင်ဇာမှာလူတထောင်ကိုတရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးပေးပြီလို့လည်းဘူမူကြီးနော်ဘူးကပြောပါတယ်။စံပြီမြောက်ပိုင်းတက်မတော် SSPB ကလည်းသူတို့ထိန်းချုပ်နယ်မြေထဲမှာလူတထောင်ကိုတရုတ်ကာကွယ်ဆေးထိုးပေးပြီလို့အဖွဲ့ပြောခွင့်ရဒူးက AFP ကိုပြောပါတယ်။ကာကွယ်ဆေး9သိန်းမှာထားတယ်လို့လည်းပြောခွင့်ရကဆိုပါတယ်။SSPB ထိန်းချုပ်နယ်မြေနဲ့ကလျက်မှာအခြေစိုက်တဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNL အတွက်လည်းကာကွယ်ဆေးပေးမယ်လို့တရုတ်ကကြေညာပေးထားတဲ့အကြောင်း TNL ပြောခွင့်ရဗိုလ်မှူးချုပ်တာဖုံးကျော်က AFP ကိုပြောပါတယ်။